မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးတွန်းအားပေးဖို့အတွက်မကြာခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုတတိယကြိမ်သွားရောက်မယ့်အကြောင်းမြန်မာနိုင်ငံဆန်ရအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆုံဟုံကပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကျဉ်းသား6000နီးပါးလူငယ်ချမ်းသာကွင်းနဲ့လွတ်ပေးကြတာကိုကြိုးဆိုတဲ့အကြောင်းနဲ့ဒီလိုလွတ်ပေးတာဟာအာဆီယံရဲ့ဘုံသဘောတူညီချက်ပေါင်းတွေကနေငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးလမ်းစာတစ်ခုအဖြစ်သတ်မှတ်တဲ့အကြောင်းအထူးကိုယ်စားလှယ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်တွေကဦးစားပေးအချက်တွေဖြစ်တဲ့အကြံဖက်မှုအဆုံးသတ်ရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့အားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုပေါ်ပေါက်လာအောင်ယုံကြည်မှုတည်ဆောက်ရေးစတဲ့အချက်တွေမှာနောက်ထပ်တိုးတက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုပေါ်ခွဲခြားဆက်ဆံပြီးတစ်ဖက်သက်ဖိအားပေးတောင်းဆိုနေတဲ့အကြောင်းနဲ့မြန်မာနိုင်ငံမပါဝင်တဲ့ဆုံးဖြတ်ချက်တွေကိုလိုက်နာမှာမဟုတ်တဲ့အကြောင်းတုံ့ပြန်ထားပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်900ဟာလည်းအာဆီယံရဲ့အဖွဲ့ဝင်နိုင်ငံတွေကိုကြိုတင်အတိပေးခြင်းမရှိဘဲအလှည့်ကျဥက္ကဋ္ဌရဲ့ကြေညာချက်အဖြစ်နောက်ဆက်တွဲထုတ်ပြန်လာတာဖြစ်တဲ့အတွက်ဖြစ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။